This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
ရေဒီယို NUG ကိုနာတော်တာဆင်နေကြတဲ့ပရိသတ်ပေါင်းနဲ့မြန်မာနိုင်ငံသူနိုင်ငံသားအားလုံးတဘာဝပြီးဆရာနာရှင်ပြီးတို့ကနေကင်းဝေးပြီးကိုစိတ်နှပြချမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG ဝိုင်းတော်သားတွေကဆုတောင်းမေတ္တာပို့သပေးလိုက်ရပါတယ်ရှင်။မင်္ဂလာညချမ်းပါရှင်။ဒီကနေ့2025ခုနှစ်ဧပြီလ20ရက်နေ့ညပိုင်းရေဒီယို NUG အစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးပါတော့မယ်။ပထမအဆုံးအနေနဲ့ရေဒီယို NUG စီးရေးသတင်းကောက်နှုတ်ချက်တွေကိုရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရှင်။
ရေဒီယိုအန်ယူဂျီသတင်းစင်များမင်္ဂလာပါခင်ဗျာခုချိန်အစပြီး2025ခုနှစ်ဧပြီလ20ရက်နေ့ညပိုင်းမှာတင်ပြပေးမယ်ရေဒီယိုအန်ယူဂျီစီရေးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးခြင်းနဲ့စီရေးသတင်းကတော့စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်မြင်းမှုမြို့နယ်ကံတော်ရွာကကလေးငယ်ပေါဝင်အရသာ၄ဦးသေဆုံးရတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်စကိုင်းတိုင်းမြင်းမှုမြို့နယ်ကံတော်ကြီးရွာမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ကလေးငယ်2ဦးပေါဝင်အကြမ်းသားပြည်သူ၄ဦးနဲ့တော်လှန်ရေးရဲဘော်တို့တေဆုံးပြီး10ဦးထပ်မံဒဏ်ရာရခဲ့တယ်လို့ဒေသတွင်းသတင်းတွေမှာဖော်ပြထားပါတယ်။စစ်ကောင်စီဟာတိုက်ပွဲဖြစ်တာမရှိဘဲမနေ့ကဧပြီလ19ရက်မွန်းတဲ12နာရီကမှလေကြောင်းကနေတိုက်ခိုက်ခဲ့တာလို့မုံရမြို့နယ်သတင်းမှပြန်ကြားရေးဖွဲ့ကပြောပါတယ်။မနေ့ကဧပြီလ19ရက်နေ့မနက်7နာရီ56မိနစ်ချိန်မှာမြင်းမှုမြို့နယ်ကံတော်ကြီးရွာမှာရှိတဲ့ပြည်သူတော်တဲကိုတရဲဦးလေတပ်စခန်းကတက်လာတဲ့ Jet Fighter ကဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အသက်2နှစ်အရွယ်ကလေးငယ်တဦးရဲဘော်တဦးနဲ့ရဲဘော်မိသားစုဝင်4ဦးသေဆုံးခဲ့ရတယ်လို့အသိပေးပါတယ်။တိုက်ပွဲဖြစ်တာမရှိဘဲလေယာဉ်ပေါ်ကနေဘုံကျဲပြီးရော့ကန်နဲ့ပစ်သွားတာလို့မြင်းမှုမြို့နယ်သတင်းမှန်ပြန်ကြားရေးအဖွဲ့ကလည်းပြောပါတယ်။စစ်ကောင်စီအနေနဲ့အပြစ်ရမယ်လို့ကြေညာထားပေမဲ့တကြံကြုံနေ့ကနေနှစ်ဆန်း2ရက်နေ့အထိစကိုင်းတိုင်းထဲကအရတော်မြင်းမှုနယ်ဝက်လက်တို့မှာကလေးငယ်များပြည်သူနေအိမ်တွေကိုဘုံကျဲတိုက်ခိုက်တာတွေပြုလုပ်ခဲ့တဲ့အတွက်ကလေးငယ်များပြားထိခိုက်သေဆုံးမှုတွေရှိခဲ့တယ်လို့မုံရမြို့နယ်သတင်းမှန်ပြန်ကြားရေးအဖွဲ့မှတ်တမ်းတွေအရသိရပါတယ်။အခုလိုတိုက်ပွဲဖြစ်တာမရှိဘဲတရဦးလီတက်ကအကြမ်းဖက်စစ်ကောင်စီတပ်ဖွဲ့ဝင်လေရင်ပိုင်လော့တွေရဲ့အရသာပြည်သူတွေပေါ်တက်ဖြတ်ခဲ့တာကိုသမိုင်းမှတ်တမ်းအဖြစ်မှတ်တမ်းတင်ထားရှိမယ်လို့မုံရမြို့နယ်သတင်းမှန်ပြန်ကြားရေးအဖွဲ့ကအသိပေးထားပါတယ်ခင်ဗျာအခုတခါစစ်ကောင်စီရဲ့လူမျိုးရေးဘာသာရေးသွေးခွဲမှုတွေကိုတွေ့ဝေမနေဘဲပြက်ပြက်သားသားတိုက်ခိုက်ကြဖို့ KNDF စီရေးချုပ်သတိပေးတဲ့သတင်းကိုလည်းတင်ဆက်ပေးကြပါလိမ့်စစ်ကောင်စီဘက်ကလူမျိုးရေးဘာသာရေးသွေးခွဲမှုတွေလုပ်နေတာကိုတွေ့ဝေမနေဘဲပြပြသားသားတိုက်ခိုက်ကြဖို့ကရင်မျိုးသားများကာကွယ်တပ် KNDF စစ်ရေးချုပ်ခူရီတူကပြောကြားလိုက်ပါတယ်။ရှမ်းတောင်ဒေသအခြေဆိုင် KNDF ယူအားအမှတ်9ရဲ့ SSNDF KNDF အခြေခံစစ်တပ်နှင့်ဝဲကိုဧပြီလ18ရက်ကပြုလုပ်ခဲ့ရမှာ KNDF စစ်ရေးချုပ်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။အာဏာရှင်ကိုတော်လှန်ရေးအာဏာရှင်မဖြစ်ဖို့နဲ့ရန်သူကိုဆက်ဆံတဲ့အခါမီးလိုဆက်ဆံရမှာဖြစ်ပေမဲ့လူလူကိုဆက်ဆံတဲ့အခါရေလိုဆက်ဆံရမယ်လို့တနန်းစင်ရဲဘော်တွေကိုပြောကြားခဲ့ပါတယ်။ရန်သူစစ်ကောင်စီတပ်ဖွဲ့တွေနဲ့ထိတွေ့ရင်ဆိုင်ရချိန်မှာခိုင်မာတဲ့ဆုံးဖြတ်ချက်နဲ့ပြက်ပြက်သားသားရဲရဲရဲချင်းရင်ဆိုင်ရမှာဖြစ်ပြီးလူထုနဲ့ဆက်ဆံတဲ့အခါဘယ်လိုအခြေအနေမျိုးမှမဆိုနှိမ့်ချဆက်ဆံကြဖို့လဲ KNDF စီရေးချုပ်ကမိန့်ခွန်းပြောကြရမှာထည့်သွင်းပြောဆိုခဲ့တယ်လို့သိရပါတယ်။အဲ့ဒီစစ်တမ်းစင်ပွဲခဏကို KNDF ဘူကော်မတီဝင်နိုင်ငံရေးဌာနကစီရေးချုပ်ခူရီတူဒုစီရေးချုပ်မင်းသားဘျူဟာကိုဘျူဟာမူစစ်နီးဘျူဟာမူတို့ပါဝင် KNDF တာဝန်ရှိသူတွေနဲ့မာမိတ်ဖွဲ့စည်းတွေကတာဝန်ရှိသူတွေတက်ရောက်ခဲ့ကြတယ်လို့ KNDF ကလည်းထုတ်ပြန်ထားပါတယ်ခင်ဗျာအခုဆက်လက်ပြီးမတူပီမြို့ပေါ်တနီယာကိုစစ်ကောင်စီဘုံကျဲတိုက်ခိုက်ပါစတာတဦးပါဝင်ပြည်သူ၅ဦးထဏ်ရာရရှိနေအိမ်တချို့ထိခိုက်ပျက်စီးဆိုတဲ့သတင်းကိုလည်းတင်ဆက်ပေးကြပါမယ်ချင်းပြည်နယ်တောင်ပိုင်းမတူပီမြို့ကိုအကြမ်းဖက်စစ်ကောင်စီတပ်ကဧပြီလ18ရက်နေ့မှာလေကြောင်းဖြင့်ဘုံကျဲတိုက်ခိုက်ခဲ့ကြောင်းသမတူပီ Times မှာဖော်ပြထားပါတယ်အကြမ်းဖက်စစ်ကောင်စီတပ်ဟာဧပြီလ18ရက်နေ့ညနေ2နာရီဝန်းကျင်ကမှမတူပီမြို့ပေါ်ကိုတစ်ကြိမ်နဲ့မတူပီမြို့အနီးတနေရာကိုနှစ်ကြိမ်အကြောင်းမဲ့ဘုံကျဲတိုက်ခိုက်ခဲ့တယ်လို့သိရပါဗျ။ ဘုံကျဲတက်ခတ်မှုကြောင့်ပါစတာ2ဦးပါဝင်အရသာပြည်သူ9ဦးဒဏ်ရာရရှိခဲ့ပြီးနေတချို့ထိခိုက်ပျက်စီးသွားကြောင်းသိရပါတယ်။ဒဏ်ရာရရှိသူ9ဦးထဲက3ဦးဟာပါစတာမိသားစုဝင်ဖြစ်ကြောင်းသိရပါတယ်။ပြည်သူ9ယောက်လောက်ဒဏ်ရာရတဲ့4ယောက်ကတော့အရေးပေါ်ကုသမှုခံယူနေသေးပါ။ဒဏ်ရာရတဲ့တဲက3ယောက်ကပါစတာနဲ့မိသားစုဝင်တွေပါ။ပါစတာရဲ့သူ့ဇနီးရဲ့သူ့သမီးရဲ့ပါစတာကတော့တော်တော်ထိထားတယ်ခြေတစ်ပတ်ပြတ်တယ်သုံးအောင်စလုံးစိုးရင်ရတယ်လို့တမတူဘီတိုင်းစီရဲ့ဆက်သွယ်စုံစမ်းချက်အရသိရှိရပါတယ်။ဘုံကျဲခံရမှုနဲ့ပတ်သက်ပြီးမတူဘီမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့အနေနဲ့သတင်းစစုံတရားထုတ်ပြန်ထားခြင်းတော့မရှိသေးပါဘူး။နေအထိကပျက်စီးမှုနဲ့ဒဏ်ရာရရှိမှုနောက်ဆက်တွဲခြေအနေတွေကိုမတူဘီတိုင်းစ်အနေနဲ့ဆက်သွယ်စုံစမ်းလျက်ရှိပါတယ်။အကြမ်းမစစ်ကောင်စီတပ်ဟာ2025ခုနှစ်အခုလဧပြီလအစောပိုင်းကစပြီးချင်းညီနောင်အဖွဲ့တွေတိမ့်ပိုက်ထိန်းချုပ်ထားတဲ့မင်းတပ်ကံပက်လက်တို့ကိုလေချောင်းဘုံကျဲတက်ခတ်မှုတွေဇက်တိုက်ပြုတ်လုလာတာဖြစ်ပြီးဒီကနေ့မှလည်းမတူဘီမြို့ကိုဘုံကျဲတိုက်ခိုက်ခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကမင်းတပ်မြို့နယ်တနင်္လာကိုစစ်ကောင်စီကဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အရသာပြည်သူကလေးငယ်2ဦးပါဝင်ပြည်သူ6ဦးသေဆုံးခဲ့ရပြီး9ဦးထဏ်ရရှိခဲ့ပါတယ်။မင်းတပ်မြို့ပေါ်ကမြို့မှနှစ်ချင်းဖျားရှိကိုကြောင့်လည်းပျက်စီးခဲ့ရပါတယ်ခင်ဗျာ။အခုတစ်ခါတင်ဆက်ပေးမယ့်သတင်းကတော့အီလာလီဒါစကန်ကိုရှော့တိုက်ဒုံးနဲ့တိုက်ခိုက်မှုမှာလေရင်တူလောင်ရုံအပါအဝင်အဆောက်အုံတချို့ပျက်စီးပြီးစစ်သား6ဦးထဏ်ရရဲဆိုတဲ့သတင်းပဲဖြစ်ပါတယ်။နေပြည်တော်မှာရှိတဲ့အေလာလီဒါစကန်ကိုရှော့တိုက်ဒုံးတွေနဲ့ပစ်ခတ်တိုက်ခတ်ခဲ့မှုမှာလေရင်တူလောင်ရုံအပါအဝင်အဆောက်အုံအချို့ပျက်စီးပြီးစစ်သား6ဦးထဏ်ရာသွားတယ်လို့ Brave Warriors for Myanmar BWM ကဒီကနေ့ဧပြီလ20မှာအသိပေးထုတ်ပြန်လာပါတယ်။ဧပြီလ18ရက်နေ့က BWM နဲ့မဟာမိတ်အဖွဲ့အေလာလီဒါစကန်ကိုရှော့တိုက်ဒုံး3လုံးနဲ့ပစ်ခတ်တိုက်ခတ်ခဲ့တာနဲ့ပတ်သက်လို့ပျက်စီးဆုံးရှုံးမှုအခြေအနေကိုအသိပေးလိုက်တာဖြစ်ပါတယ်။ BWM နဲ့မဟာမိတ်အဖွဲ့ရဲ့တိုက်ခတ်မှုကြောင့်အေလာလီစိတ်မှာရှိတဲ့လေရင်တူလောင်ရုံအဆောက်အုံတစ်ခုမိလောင်သွားပြီးလေစိတ်ဝင်းအတွင်းကလုံချုံရေးဖွဲ့ဝင်တွေလုံချုံရေးစောင့်ကြည့်ရာအဆောက်အုံလဲထိခိုက်ပျက်စီးကစစ်သား2ဦးထဏ်ရာသွားတယ်လို့ဆိုပါလေ။ဒါပြင်လေစိတ်ပြလန်းထိတ်မှရှိတဲ့လုံချုံရေးတပ်ဖွဲ့ဝင်ကင်းသမားတွေရှိရာအဆောက်အုံပျက်စီးသွားခဲ့ပြီးလေထဲအဆောက်ကင်းသား4ဦးထဏ်ရာသွားတယ်လို့လည်းအသိပေးထားပါလေ။သတင်းရင်းမြစ်တွေစီကနေစုံစမ်းသိရှိရသလောက်ဆိုရင်ထိခိုက်ပျက်စီးမှုတွေဟာအခုထက်ပိုများနိုင်တယ်လို့သိရပေမဲ့သူတို့ပြောတဲ့အချက်တွေတဲကတူညီတဲ့အချက်တွေကိုပဲထုတ်ပြန်လိုက်တာလို့သိရပါလေ။အခုလိုတိုက်ခတ်ရတာဟာငရင်ဘေးကြောင့်စကိုင်းမန္တလေးနဲ့ပဲခူးတိုင်းကပြည်သူတွေဒုက္ခပင်လယ်ဝေးနေချိန်မှာစစ်တပ်ကရဲသားပြည်သူတွေကိုလေကြောင်းကနေအဆက်မပြတ်ဘုံကျဲသတ်ဖြတ်နေတာကြောင့်ရန်သူလေတဲ့နှိမ်နေရေး BWM Mission 33အဖြစ်တိုက်ခတ်ခဲ့တာပဲဖြစ်ပါလိမ့်ခင်ဗျာ။အခုနောက်ဆုံးတင်ဆက်ပေးခြင်းနဲ့စီးရီးတင်ကတော့ကလဲလွီထူခရိုင်မှာအကြမ်းဖက်စစ်တပ်ရဲ့လက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်ရဲသားတအုပ်သေဆုံးပြီးအိမ်ခုနှလုံးပျက်စီးခဲ့ရတယ်ဆိုတဲ့သတင်းပဲဖြစ်ပါလိမ့်။ကရင်မျိုးသားစီယုံကော်တူးလီအုပ်ချုပ်မှုနယ်မြေကလဲလွီထူခရိုင်တွေကမူးမြို့နယ်မှာအကြမ်းဖက်စစ်ကောင်စီတပ်တွေကပြည်သူလူထုနေထိုင်ရာကြေးရွာတွေကိုပိတ်မှတ်ထားပြီးလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်အပြစ်မဲ့ရဲသားတို့တေဆုံးခဲ့ရပြီးအိမ်ခုနှလုံးပျက်စီးခဲ့ရတယ်လို့ KNU ဘိုကဒီကနေ့ဧပြီလ20မှာထုတ်ပြန်လာပါတယ်။စစ်ကောင်စီလက်အောက်ခံခလာရ264တပ်ကဧပြီလ18ရက်နေ့မနက်9နာရီကျော်အချိန်မှာ120မမနှလုံးနဲ့ပစ်ခတ်ခဲ့ရမှာလယ်တော်မြို့နယ်စီမံအုပ်ချုပ်မှုနယ်မြေတွင်းမှာရှိတဲ့ရေရင်းကုန်းကြီးရွာထဲကြားရောက်ပေါက်ကွဲခဲ့တာကြောင့်အသက်43နှစ်ရွယ်အမျိုးသားလူတေဆုံးကစိုက်ကဲနှစ်စီးနဲ့ထော်လာကြီးတစီထိမှန်ပျက်စီးခဲ့ပြီးအိမ်ခြောက်လုံးပျက်စီးခဲ့ရတယ်လို့ဆိုပါတယ်။ဒါပြင်အရင်နေ့မနက်9နာရီဝန်းကျင်မှာပဲစစ်ကောင်စီလက်ထက်ကဂျက်ဖိုက်တာတစ်စင်းနဲ့နူဂေါ်ကြီးရွာဘေးကိုလာရောက်ပစ်ခတ်ခဲ့တာကြောင့်နွားတကောင်နဲ့ဝက်တကောင်ကြီးထိမှန်တေဆုံးခဲ့ရတယ်လို့အသိပေးပါတယ်။ ABLA 16ရက်နေ့ည8နာရီခွဲကန်အချိန်မှာလဲခမရ351တရင်ကလက်နက်ကြီးတစ်လုံးပစ်ခတ်ခဲ့ရမှာထဏီကုန်းကြီးရွာထဲကြားရောက်ပေါက်ကွဲခဲ့ပြီးအိမ်တစ်လုံးထိခိုက်ပျက်စီးခဲ့သေးတယ်လို့သိရပါတယ်။ကလဲလွီထူခရိုင်အတွင်းမှာအာနာသိန်းအကြမ်းဖက်စစ်ကောင်စီတပ်တွေရဲ့ကြမ်းဖက်လုပ်ရက်တွေကြောင့်အပြစ်မဲ့ရဲသားပြည်သူပိုင်ပစ္စည်းတွေနဲ့အိမ်တွေထိခိုက်ပျက်စီးဆုံးရှုံးနေရပြီးပြည်သူလူထုအနေနဲ့လည်းစိုးရိမ်ကြောက်ရွံ့မှုတွေနဲ့အသက်ရှင်နေထိုင်နေကြရတယ်လို့ KNU ဘဟုကထုတ်ပြန်ထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်ကိုခန့်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
စီးရီးသတင်းတွေကိုနားဆင်ကြကြရတာပဲဖြစ်ပါတယ်အခုဆက်လက်ပြီးပြည်ရင်းသတင်းတွေကိုຫນွေဦးနိုင်ကတင်ပြပေးသွားအောင်ဖြစ်ပါတယ်ရှင
်မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2025ခုနှစ်ဧပြီလ20ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG ရဲ့ညပိုင်းပြည်ရင်းသတင်းများကိုဖတ်ကြားပြီးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုဒ်အနေနဲ့ထိုင်းမြန်မာနယ်စပ်မှာရှိတဲ့ထိထဗျူဟာစခန်းကိုတော်လင်ရေးတက်တူတိုက်ခိုက်သိမ်းပိုက်တဲ့တဲ့င်ကိုတင်ပြပေးပါမယ်။တနင်္သာရီတိုင်းတဝဲခရိုင်တဲကထိုင်းမြန်မာနယ်စပ်မှာရှိတဲ့အကြမ်းဖက်စစ်ကောင်စီရဲ့ထိထဗျူဟာစခန်းကိုတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်လို့တော်လင်ရေးပူးပေါင်းတက်တွေကပြောပါရယ်။အဲ့ဒီထိထဗျူဟာစခန်းကို KNU, KNLA, တက်မဟာလီ, ဦးဆောင်မှုနဲ့ FFD တပ်ဖွဲ့, PDF ရဲဘော်တွေနဲ့ တက်မဟာဒရုန်းသင်တန်းသားတွေပူးပေါင်းပြီးတော့မနေ့ကဧပြီလ19ရက်နေ့ညနေ 9:00 ခွဲလောက်မှာတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တာလို့ Force for Federal FFD တပ်ဖွဲ့ကထုတ်ပြန်ထားပါတယ်။လက်ရှိမှာဗျူဟာမူးကိုအသေးဖမ်းမိခဲ့တယ်လို့ Force for Federal FFD တပ်ဖွဲ့ကထုတ်ပြန်ထားပြီးမြန် KNU တက်မဟာလေးဘက်ကတော့စစ်ကောင်စီဘက်ကအကြဆုံးများတယ်ဆိုတာကိုသာအတည်ပြုနိုင်သေးပြီးတော့သိမ်းဆည်းရမိတဲ့လက်နက်ခဲယမ်းတွေကိုစီစဉ်နေစေလို့သာအတည်ပြုထားပါတယ်။ဘီဝါစခန်းအတွင်းမှာအင်အားရာခနန်းလောက်နဲ့တောင်ကုန်းနေရာတလျှောက်စခန်း၃ခုနဲ့တက်ဆွေးထားတဲ့အဲ့ဒီဘီဝါစခန်းကိုအေဗီလာ၁၂ရက်နေ့ကလေးကပိတ်ဆို့တိုက်ခိုက်ခဲ့တာလို့သိရပါတယ်။ထီထရွာအနီးမှာရှိတဲ့ပထမစခန်းကုန်းကိုပြီးခဲ့တဲ့၂ရက်လောက်ကလေးကသိမ်းပိုက်နိုင်ခဲ့တာဖြစ်ပြီးတော့ဆက်လက်ထိုးစစ်ဆင်တိုက်ခိုက်ခဲ့ရာအေဗီလာ၁၉ရက်နေ့ညနေပိုင်းမှာစခန်းကုန်းတစ်ခုလုံးကိုအပြီးသက်သိမ်းပိုက်နိုင်ခဲ့တာလို့ KNU တပ်မဟာလေးမြိတ်တဝဲခရိုင်အတွင်းရေးမှူးဖရိုအန်နာကအတည်ပြုထားပါတယ်။တော်လိုင်းကြီးတက်တွေစတင်တိုက်ခိုက်ချိန်ကလေးကအဂျမ်ဘတ်စစ်ကောင်စီဘက်က Jet Fighter, Wintree, K8W, MI17 ရဟတ်ယာဉ်တွေနဲ့ပစ်ကူပီးတိုက်ခိုက်ခဲ့တာတွေရှိခဲ့တာကြောင့်ဒေသနေပြည်သူတွေထိုင်းနိုင်ငံဘက်နေဆက်မြင်းဘက်ထွက်ပြေးတင်းရှောင်ခဲ့ရတယ်လို့လည်းဒေသတွင်းသတင်းတွေကဆိုထားပါတယ်။ဒီတိုက်ပွဲမှာ Force for Federal FFD တပ်ဖွဲ့ကဒရုန်းသင်တန်းသားတွေသင်တန်းပီးပြီးချင်းမြေပြင်မှာလက်တွေ့ဝင်ရောက်တိုက်ခိုက်သိမ်းပိုက်နိုင်ခဲ့တာလို့လည်းသိရပါတယ်။FFD တပ်ဖွဲ့အနေနဲ့တနင်္သာရီတိုင်းအပါဝင်အခြားဒေသတွေမှာပါရဲဘော်တစ်တွေကိုဖိတ်ခေါ်ထားရာဆရာနာရှင်ချေမုံကြီးအတွက်တိုက်ပွဲဝင်လူသူတွေလာရောက်ရှောက်ထားနိုင်တယ်လို့ Force for Federal FFD တပ်ဖွဲ့ကထုတ်ပြန်ထားပါတယ်ခင်ဗျာ။ဆလဘီကင်ဦးဆောင်တဲ့အဖွဲ့ကငလင်ဘေးတင်မိသားစုတထောင်စာထောက်ပံ့တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ဒေါအောင်ဆန်းစုကြည်ဤသားငယ်ကင်ခေါ်ကုထိန်လင်းဥဆောင်တဲ့စု80ဘတ်ဒေးကမ်ပိန်းအဖွဲ့ကငလင်ဘေးတင်ပြည်သူတွေကမိသားစုတထောင်စာထောက်ပံ့ပေးအပ်ခဲ့တယ်လို့ကမ်ပိန်းအဖွဲ့ကပြောပါရီခင်ဥဆောင်တဲ့အဖွဲ့ကမြန်မာနိုင်ငံငလင်ဘေးတင်ပြည်သူတွေအတွက်ဧပြီလ15ရက်နေ့အထိဆောင်ရွက်ထားရှိမှုမှတ်တမ်းကိုအတည်ပြုလိုက်တာဖြစ်ပါတယ်။မြေပြင်ကယ်ဆယ်ရေးအဖွဲ့တွေကိုကယ်ဆယ်ရေးပစ္စည်းတွေဖြည့်တင်းပေးခဲ့ပြီးတော့အရေးပေါ်လိုအပ်နေတဲ့နေရာတွေကိုတွားရောက်ပေးပို့ခဲ့တယ်လို့လည်းဆိုပါတယ်။ဒါဟာပထမအကြိမ်ထောက်ပံ့တာဖြစ်ပြီးတော့မိသားစုတထောင်စာအတွက်တစ်လစာဖူလုံစီနိုင်တဲ့စံစီ၅တစ်တာ၊ခေါက်ဆွဲကြောက်၊စီဝါ၊ရေတန့်၊အသင့်စားဟင်းထုပ်တွေ၊ငချောက်နဲ့ငပိဘူးတွေ၊နှုတ်တိုက်ကလေးငယ်တွေအတွက်နှုတ်မှုန့်ဘူးတွေကိုထောက်ပံ့ပေးနိုင်ခဲ့တယ်လို့သိရပါတယ်။ဒါအပြင်ဆိုလာမီးတိုင်တက်စင်တာအင်ဒါတွေစောက်ပေးတာသုံးရီအတွက်ရေမော်တာတွေတက်စင်ပေးတာတွေလုပ်နေတယ်လို့စု80ဘတ်ဒီကမ်ပိန်းကိုဥဆောင်သူတွေကပြောပါရယ်အခုလိုလှုပ်ဆောင်နိုင်ဖို့ကူညီထောက်ပံ့ပေးတဲ့အလူရှင်တွေနဲ့မြေပြင်ထောက်ပံ့ရေးအဖွဲ့သားတွေကိုကျေးဇူးတင်ရှိကြောင်းနဲ့ဆက်လက်လှုပ်ဆောင်နေတာတွေကိုလည်းအသိပေးသွားမယ်လို့စု80ဘတ်ဒီကမ်ပိန်းအဖွဲ့ကထုတ်ပြန်ထားပါရယ်ခင်ဗျာဆလဘီဝေဟီမာစီးချင်းထုံးမဲ့ဟင်းတာတို့ရဲ့အပြန်ဒရုန်းဝန်ရံကမ်ပိန်းမှာပူပေါင်းပါဝင်ကြဖို့မွန်တော်လင်ဤတက်ဖိတ်ခေါ်တဲ့သတင်းကိုတင်ပြပေးပါမယ်။ဝေဟီမာစီးချင်းထုံးမဲ့ဟင်းတာတို့ရဲ့အပြန်ဒရုန်းဝန်ရံကမ်ပိန်းမှာပူပေါင်းပါဝင်ကြဖို့မွန်တော်လင်ဤတက်တစ်ခုဖြစ်တဲ့မွန်ပြည်လွမြောက်ရေးတက်တော် MLA ကဖိတ်ခေါ်ထားပါရီ။မွန်ပြည်လွမြောက်ရေးတက်တော် MLA မှာရှိတဲ့ဌာနခွဲတွေတဲကမှဒရုန်းဌာနကဒရုန်းအသစ်တွေဝယ်ယူနိုင်ဖို့နဲ့လက်ရှိသုံးနေတဲ့ဒရုန်းတွေကိုအစစ်မြင့်တင်နိုင်ဖို့နိုင်ငံတကာဖန်ဒရေးစာတွေနဲ့ပေါင်းပြီးတော့ပထမဆုံးအကြိမ်လုပ်တဲ့ကမ်ပိန်းလို့ဆိုပါရီတိုက်ပွဲတွေဖြစ်နေချိန်မှာဒရုန်းတွေဟာမြေပြင်နဲ့ဝင်ရင်ကိုအသာစီးရစေတယ်လို့တံပူးရှိလာတဲ့ပြည်သူကာကွယ်ရေးဘော်တွေရဲ့အသက်ပေါင်းများစွာကိုလည်းကာကွယ်ပေးနိုင်တယ်လို့အတည်ပြုထားပါရီကမ်ပိန်းကာလဟာဒီကနေ့ဧပြီလ20ရက်နေ့ကနေမေလ31ရက်နေ့အထိဖြစ်ပြီးတော့ကျပ်သိန်း3000ရဖို့မျှော်မှန်းထားတယ်လို့ Project Owner အဖြစ်တာဝန်ယူဆောင်ရွက်မဲ့ Support for Myanmar from Australia and Singapore အဖွဲ့ကဆိုထားပါတယ်။အခုကမ်ပိန်းကရရှိလာမဲ့ထောက်ပံ့ငွေတွေတဲကမှအရေးပေါ်စစ်စင်ရေးအတွက်လိုအပ်နေတဲ့ Multi Rotor Drone နဲ့ Phase Wind Drone တွေစုစုပေါင်းအစင်း20ဝယ်ယူมาဖြစ်တယ်လို့တက်တော်မှာလက်ရှိသုံးနေတဲ့ Drone တွေကိုလည်းအစင်းမြင့်တင်มาဖြစ်တယ်လို့သိရပါတယ်။ဒါကြောင့်ပြည်တွင်းပြည်ပမှာနေထိုင်ကြတဲ့တော်လိုင်းကြီးအကူမောင်တို့များနဲ့နိုင်ငံတကာမှာရှိတဲ့ fundraiser များအနေနဲ့စစ်ကောင်စီတပ်တွေနဲ့ဝင်ဟင်းမှာစီးချင်းထိုးနိုင်ဖို့အတွက်ဟင်းသာတို့ရဲ့အပြန် drone ဝန်ရံကမ်ပိန်းမှာတက်နိုင်သလောက်ပံ့ပိုးကူညီပါဝင်ပေးကြဖို့ပွဲစီစဉ်သူတွေကတိုက်တွန်းထားပါတယ်ခင်ဗျာ။ဆလဘီစစ်ကောင်စီဘက်ကအရဲသားပြည်သူတွေကိုပြစ်မှတ်ထားတိုက်ခိုက်နေတာကြောင့်ပြစ်မှတ်ထားတိုက်ခိုက်ခံရနိုင်တဲ့အဆောက်အုံတွေနဲ့ဝေးတဲ့နေရာမှာနေကြဖို့ KNU 3 ပေးတဲ့သတင်းကိုတင်ပြပေးပါမယ်။အဂျမ်ဘတ်စစ်ကောင်စီတပ်တွေဟာအရဲသားပြည်သူတွေကိုပြစ်မှတ်ထားတိုက်ခိုက်နေတာကြောင့်ပြစ်မှတ်ထားတိုက်ခိုက်ခံရနိုင်တဲ့အဆောက်အုံတွေနဲ့ဝေးတဲ့နေရာမှာနေကြဖို့ KNU ဘဟုကပြည်သူလူထုကိုသတိပေးပြောကြားလိုက်တာပါလက်ရှိအချိန်မှာကရင်ပြည်နယ်နေရာအနှံ့တိုက်ပွဲတွေပြင်းထန်နေပြီးတော့အာဏာသိမ်းအကြမ်းဖက်စစ်ကောင်စီတပ်တွေဘက်ကအရဲသားပြည်သူလူထုကိုပြစ်မှတ်ထားတိုက်ခိုက်နေတာကြောင့်အခုလိုသတိပေးလိုက်တာလည်းဖြစ်ပါတယ်စစ်ကောင်စီဟာစီရေးပြတ်မှတ်မဟုတ်တဲ့ဇာတင်ကြောင်ဖုန်ကြီးကြောင်ဖျားချောင်းတွေနဲ့ဆက်ဆောင်ပြည်သူရင်းနှီးထိုင်ရာနေရာဒေသတွေကိုလက်နက်ကြီးတွေလေယာဉ်တွေနဲ့ပြစ်မှတ်ထားတိုက်ခိုက်နေတယ်လို့လည်းအသိပေးထားပါတယ်ဒါကြောင့်သတင်းမီဒီယာတွေဒေသတွင်းတက်ကြွလှုပ်ရှားသူတွေအနေနဲ့သတင်းရယူတင်ဆက်ရမှာပြည်သူလူထုပုံရှောင်နေထိုင်ရတဲ့နေရာတွေကိုအာဏာသိမ်းအကြမ်းဖက်စစ်ကောင်စီတပ်ကအလွယ်တကူရှာဖွေပြီးလေကြောင်းကနေတိုက်ခိုက်တာလက်နက်ကြီးနဲ့တိုက်ခိုက်တာတွေမပြုတ်လုံနိုင်အောင်သတိထားတင်ဆက်ပေးဖို့အသိပေးပန်ကြားထားပါတယ်မိဘပြည်သူလူထုအနေနဲ့လည်းအာဏာသိမ်းအကြမ်းဖက်စစ်ကောင်စီတပ်ကပြစ်မှတ်ထားတိုက်ခိုက်ခံရနိုင်တဲ့အဆောင်အုံတွေနဲ့ဝေးတဲ့နေရာမှာနေထိုင်ကြဖို့တိုက်ပွဲဖြစ်ဒေသတွေမှာအရေးကြီးတဲ့အကြောင်းကိစ္စမရှိဘဲတွာလာတာတွေမပြုတ်လုံကြဖို့တိုက်တွန်းနှိုးဆော်ထားပါတယ်စစ်ကောင်းဆောင်မင်းအောင်လိုင်ကမိုးကာလမတိုင်မီရနိုင်သမျှနီးတွေနဲ့လက်လွတ်ဆုံးရှုံးထားတဲ့နယ်မြေတွေနဲ့မြို့နယ်တွေပြန်လည်သိမ်းပိုက်ဖို့လက်အောက်ခံတပ်တွေကိုညွှန်ကြားထားတာကြောင့်လာမယ့်မေလနဲ့ဇွန်လအစမ်းပိုင်းမှာလေကြောင်းတိုက်ခိုက်မှုတွေပိုများလာနိုင်တယ်လို့စစ်ရေးသတင်းရင်းမြစ်တွေကလည်းအတိအပြေပြောကြားထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်ကိုခန့်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ရေဒီယိုအန်ယူဂျီမှဆက်လက်အတန်လွင်နေပါတယ်။အခုဆက်လက်ပြီးတော်လန်ရေးဆောင်မှအစီအစဉ်မှာတော့နိုင်စဉ်သတင်းတွေကိုလွှမ်းမိုးနေတဲ့လေကြောင်းတိုက်ခိုက်မှုတွေလို့အမည်ရတဲ့မြန်မာနေဦးခရိုနီကယ် AB 19မြင်ကွင်းမိုးမခဆောင်မှကိုနေဦးမွန်ကတင်ဆက်ပေးသွားမှာဖြစ်ပါရှင
်။မြန်မာနေဦးခရိုနီကယ် April 19မြင်ကွင်းနိုင်စဉ်သတင်းတွေကိုလွှမ်းမိုးနေတဲ့လေကြောင်းတိုက်ခိုက်မှုတွေနိုင်စဉ်သတင်းတွေရဲ့ထိတ်တန့်တဲ့တနည်းအားဖြင့်အရေးကြီးသတင်းတွေရဲ့အကြောင်းအရာကလေကြောင်းတိုက်ခိုက်မှုကြောင့်ရဲသားဗနဦးသေးဆုံးတယ်ဆိုတဲ့သတင်းတွေပဲဖြစ်ပါတယ်။နေ့စဉ်ရက်ဆက်တွေ့နေရတဲ့လေကြောင်းတိုက်ခိုက်မှုသတင်းတွေကနေရာရဲ့ဒေသသာပြောင်းလဲပေမဲ့ထိခိုက်သေးဆုံးမှုပျက်စီးမှုအကြောင်းအရာတွေကဆင်နူယိုးမဖြစ်လာပါတယ်။ခုရက်ပိုင်းအတွင်းမှာလေကြောင်းတိုက်ခိုက်မှုနေ့စဉ်ရက်ဆက်ခံနေရတဲ့ဒေသကမန္တလေးတိုင်းကတပေချင်းမြို့နယ်၊စကိုင်းတိုင်း၊ကျွန်းလာ၊ဒဇယ်ဒေသကကြေးရွာတချို့၊ရခိုင်ပြည်နယ်ကမြို့ရွာအချို့နဲ့ကရင်ပြည်နယ်ကကျေးရွာအချို့လိုဖြစ်ပါတယ် MDI PDF လို့အမည်ပေးထားတဲ့မန္တလေးတိုင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကထိန်းချုပ်ထားတဲ့သပိတ်ချင်းမြို့နယ်စင်ကူးမြို့နယ်တွေကိုကုလပိုင်းတွေမှာမကြာခဏစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေဆက်တိုက်လုံဆောင်နေတာဖြစ်ပါတယ်သပိတ်ချင်းမြို့နယ်ဟာအထက်ဘက်ကိုဆက်လက်တက်သွားခဲ့ရင် TNL ထိန်းချုပ်ထားတဲ့မိုးကုံမြို့နောင်မြောက်ဘက်မှာ KIA ထိန်းချုပ်ထားတဲ့ကချင်ပြည်နယ်နဲ့ NGO လက်အောက်က PDF တွေထိန်းချုပ်ထားတဲ့အင်းတော်ဒေသတွေနဲ့ဆက်ဆက်နေတဲ့ဒေသဖြစ်ခြင်းတောင်ဘက်မှာမန္တလေးမြို့နယ်ထိစပ်နေတဲ့မရိယာမြို့နယ်နဲ့နန်းနမိတ်ထိစပ်နေတဲ့ဒေသဖြစ်ခြင်းတို့ပြင်ရွှေတရံဇာတအများပြားတူးဖော်ကြတဲ့ဒေသဖြစ်လို့ MDI PDF တွေပေါ်ဝင်ငွေရတဲ့ဒေသဖြစ်တဲ့အချက်တွေကစစ်ကောင်စီဘက်ကပြစ်မှတ်ထားတဲ့အကြောင်းအချက်တွေဖြစ်နိုင်ပါတယ်။ကြေးရွာတွေရဲ့ဈေးတွေလူစီကားရာစုဝေးရာနေရာလိုမျိုးဘုံကြီးကျောင်းစာသင်ကျောင်းတို့လို PDF တပ်ဖွဲ့တွေစခန်းချလည်ရှိတဲ့နေရာတွေကလေကြောင်းပြစ်မှတ်တွေဖြစ်လေရှိပြီးရတအများပြားထိခိုက်သေးဆုံးကြရတဲ့အကြောင်းချက်တစ်ခုလည်းဖြစ်စေတာတွေ့ရပါတယ်။စစ်ကောင်စီဘက်ကတော့မြေပြင်သတင်းပေးချက်ကိုလည်းတစ်ခါတည်းရန်အခြေခံသလိုတချို့သောတိုက်ခိုက်မှုတွေမှာမြေပြင်မှာ PDF တွေနဲ့ဆက်ဆက်တဲ့ထူးခြားတဲ့အဖြစ်ပြန်လူစုဝေးမှုမရှိဘဲနဲ့လည်းပြစ်မှတ်ထားတိုက်ခိုက်လို့ရှိရာတွေ့ရမှာဖြစ်ပါတယ်။စစ်ကောင်စီနေနဲ့အခုလိုလေကြောင်းတိုက်ခိုက်မှုကိုတိတိကျကျသတင်းရရှိလို့ပြစ်ခတ်တိုက်ခိုက်တယ်ဆိုတာထက်ရရနေလူလူနဲ့ PDF ဖွဲ့တွေကြပြာပေးမှုတစ်ခုဖြစ်လာအောင်ရည်ရွယ်တိုက်ခိုက်တာမျိုးလည်းဖြစ်နိုင်ပါတယ်။မြေပြင်မှာတမမျိုးကျနေရာယူစစ်စင်တာတိမ့်ယူတာမျိုးကိုလုံနိုင်စွမ်းကြာဆင်းလာတာကြောင့်စစ်ကောင်စီနေနဲ့နေ့စဉ်လေကြောင်းတိုက်ခိုက်မှုလှုံ့ဆော်ပြီးမဟာဗျူဟနိဗျူဟအရာ၎င်းတို့ကိုတိုက်ခိုက်နေတဲ့လက်နက်ကိုင်အဖွဲ့နဲ့ရဲရွာလူတို့ကိုပြာပေးလှုံ့ဆော်နေတာလို့ကောက်ချက်ချနိုင်ပါတယ်။ PDF တွေနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့လေကြောင်းတိုက်ခိုက်မှုတွေကိုကာကွယ်နိုင်တဲ့အနေအထားမရှိတဲ့ချက်ကို၎င်းတို့ရဲ့အာသာချက်ဖြစ်ကင်ဆွဲကတိုက်ခိုက်နေခြင်းဟာတစ်ဖက်မှာလည်းတိုက်ခိုက်ခံရတဲ့ဒေသခံလူထုဖို့စစ်ကောင်စီကိုပုံမနာကြီးတဲ့ခံစားချက်တွေဖြစ်ပေါ်လာစေမှအသေးချာဖြစ်ပါတယ်။လေကြောင်းတိုက်ခိုက်မှုတွေကထိန်းချုပ်နယ်မြေတွေ၊စစ်တိုင်းဌာနချုပ်တွေ၊ကုကဲရေးစစ်ဌာနချုပ်၊တပ်ရင်းတွေမကြအောင်ကာကွယ်တားဆီးပေးနိုင်ခြင်းမရှိပါဘူး။တစ်ဖက်တပ်ဖွဲ့ကိုအတိုင်းအတာတစ်ခုထိထိခိုက်စေနိုင်ပေမဲ့ရဲသားတွေအများပြားသေဆုံးမှုတွေကတစ်ချိန်မှာကြီးလေးတဲ့ဆရာဆွေးမှုတွေအဖြစ်တာဝန်ခံရမယ့်အနေအထားလည်းဖြစ်ပါတယ်။ဒီတော့ညနေခွန်စစ်စေးနောက်ပိုင်းမျောလင့်မထားလောက်အောင် နေမြေပမာဏအများပြားသိမ်းယူလာနိုင်တဲ့တိုင်းသောလက်နက်ကိုင်ဖွဲ့ရင်းနဲ့နေမြေများများသိမ်းယူပြီးအဆင့်တစ်ခုရောက်ချိန်မှာလေကြောင်းတိုက်ခတ်မှုရဲစဲရေးနဲ့နေမြေတချို့ကိုပြန်လည်ပြီးအပ်ပြီးအလဲလဲလုတဲ့ MNDAA နဲ့စစ်ကောင်စီတို့လိုအခြေအနေမျိုးလဲထပ်မံပေါ်ထွက်ကောင်းပေါ်ထွက်လာနိုင်ပါတယ်။ MNDAA ကခုရက်ပိုင်းမှာလာရှုမြို့အုပ်ချုပ်ရေးနဲ့ထိန်းချုပ်မှုကိုစစ်ကောင်စီထံပြန်လွှဲပေးပြီးကျန်သိမ့်ပိုက်ဒေသတွေဖြစ်တဲ့သိန်းနီလောက်ကိုင်းချင်းရွှေဟော်တို့လူဒေသတွေကိုလေကြောင်းတိုက်ခတ်မှုမလုပ်ဖို့အပြည့်ရဲ့သဘောတူညီချက်ရယူခဲ့တာဟာခြားသောလက်နက်ကိုင်ဖွဲ့တွေပေါ့နိုင်ရှင်စဉ်းစားစရာအခြေအနေတစ်ခုလည်းဖြစ်ကောင်းဖြစ်နိုင်ပါတယ်။ MNDAA အနေနဲ့စကောင်စီတို့ရဲ့အပြည့်ရဲ့သဘောတူညီချက်မှာတရုတ်နိုင်ငံရဲ့အခမ်းအနားနဲ့ရေးပါတဲ့အနေအထားမှပါဝင်ပါတယ်။တရုတ်နိုင်ငံရဲ့ဂျာဝင်မှုတနည်းအားဖြင့်ဖိအားပေးမှုမရှိဘဲအခုလိုအခြေအနေမျိုးပေါ်ထွက်လာစရာအကြောင်းမရှိတာလည်းအမှန်ပဲဖြစ်ပါတယ်။ဒီတုံညာနှစ်ခုစစ်စင်ရေးကိုဦးဆောင်ခဲ့တဲ့လက်နက်ကိုင်း၃ဖွဲ့အနက်တပ်ဖွဲ့ဖြစ်တဲ့ MNDAA အနေနဲ့ခုလိုဆက်ဆက်ရပ်ဆိုင်းလိုက်ရတဲ့အပေါ်ခြားသောလက်နက်ကိုင်းဖွဲ့တွေနဲ့နိုင်ငံရေးဖွဲ့စည်းတွေကဘယ်လိုရှုမြင်သုံးသပ်ကြသလဲလူထုကဘယ်လိုရှုမြင်ကြသလဲဆိုတဲ့အချက်ကစိတ်ဝင်စားစရာအကြောင်းအရာတစ်ခုလည်းဖြစ်ပါတယ်။ခြားသောလက်နက်ကိုင်းဖွဲ့တွေကတရုတ်နိုင်ငံရဲ့ဖိအားကြောင့်ခုလိုပြည်ရပြီးသိမ်းယူထားတဲ့လာရှုမြို့ကိုပြန်ပေးလိုက်ရတာလို့နားလည်ပေးပေမဲ့လူထုအနေနဲ့တော့သိမ်းယူပြီးပြန်လွှဲပြောင်းပေးရတဲ့အဖြစ်ကိုနားလည်နိုင်မှုခက်ခဲပါတယ်။နောက်ထပ်အလားတူဆွေးနွေးညှိနှိုင်းသဘောတူညီမှုမျိုးဖြစ်ပေါ်လာရင်ဆိုတဲ့အနေအထားကိုစဉ်းစားမိပြီး MNDAA နဲ့မဟာမိတ်ဖြစ်ပူးပေါင်းတိုက်ခိုက်ဖို့ရာဝင်လေးတဲ့အဖြစ်မျိုးလဲကြုံကောင်းကြုံရနိုင်ပါတယ်။ထက်ကလိုလေကြောင်းတိုက်ခတ်မှုတွေမခံရအောင်သိယူထားတဲ့နေမျိုးတွေကိုတစ်ဖက်ကအတိမတ်ပြုအောင်ကြိုးပမ်းမှုမျိုးမလုပ်ဘဲမိမိတို့ထိန်းချုပ်နေမျိုးတွေမှာလေကြောင်းတိုက်ခတ်မှုတွေကြောင့်ထိခိုက်သေးဆုံးမှုနဲ့အောင်ဘယ်လိုလုပ်ကြမလဲဆိုတဲ့မေးခွန်းလည်းရှိနေပြန်ပါတယ်။ရဲရွာလူလူအနေနဲ့စုဝေးတာမျိုးလက်နက်ကိုင်တပ်ဖွဲ့တွေအနေနဲ့ပြစ်မှတ်တစုတဝေးတွေဖြစ်မနေအောင်ဖြန့်ကျက်နေထိုင်ကြတာမျိုးသို့မဟုတ်ခြားသောနီလန်းတွေနဲ့ပြစ်မှတ်ဖြစ်မနေရအောင်လှုပ်ဆောင်ကြံစတာတွေလိုအပ်ကောင်းလိုအပ်မှာဖြစ်ပါတယ်။ခုလိုလေချောင်းကအကာအကွယ်မဲ့နေတဲ့ကာလအာနာသိန်းစစ်ကောင်စီဘက်ကလည်းလေချောင်းတိုက်ခတ်မှုတွေကိုဇက်တိုက်လှုပ်ဆောင်ပြီးကြားကန်နေတဲ့ကာလမှာရဲသားလူလူအနေနဲ့ထိခိုက်သေးဆုံးမှုနည်းနိုင်သမျှနည်းဖို့နီလန်းရှာကြံဖို့လိုအပ်နေတာအမှန်ပဲဖြစ်ပါတယ်ရှင်။
တော်တော်ရှင်တော်လံပြည်သူပေါင်းလို့ရှင်ဒီနေ့ညရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့တိုင်းသားဘာသာစကားထုတ်လွှင့်မှုကိုတင်ဆက်ပေးချင်ပါတယ်။တပတ်အတွင်းသတင်းတွေကိုဝါဘာသာနဲ့ရှာခီလာကဖတ်ကြားတင်ပြပေးပြီးတဲ့နောက်မှာတော့ကျမတို့ရဲ့ဒီနေ့ညထုတ်လွှင့်မှုကနေနှုတ်ဆက်လိုက်ပါရစေရှင်။မြန်မာနိုင်ငံသူနိုင်ငံသားအပေါင်းဘေးရန်ရဲ့အသွေးအသွေးကနေကင်းဝေးပြီးတရားပြေရှင်ချမ်းမြေ့တဲ့ညချမ်းကိုပိုင်ဆိုင်နိုင်ကြပါစေရှင်။
โอเคประมาณสมมุติว่าเราสัญญาประมาณตายแม้เกินไปบริเวณที่อัสเมดิกไรตรงไลน์สตางค์ตะบางตัวคันกระจักพัง NUG ตัวก็มวยขี้ไหลสตางค์ตะจีกันไหนก็ได้เมืองเมียนมามาขึ้นจากเวกระแตกลาลึงปะติงมาขึ้นนั้นจองเกลไลระเห็นไปเวกระละกระซมอมอยู่นานประมาณคนแอกอังอาเวกระละกระซมกระเนี่ยจองเกลไลสระสมากิโกอังไลกุยกระเนี่ยจองเกลไลแอมกุยเป็นกลมปีกาไลสังกระเอ็นมาคือจะกุยกระแตกลาลึงกระเมืองเมียนมาเนี่ยจองเกลไลระเห็นไปเวกระละกระซมกระไข่แอนกระเนี่ยจองเกลไลแอนกับกระประธานคนแอกแขนขี้อังอาก็เวกระซมตุ้มเนี่ยมาคือนานพันหมอกระเนี่ยจองเกลไลแอนประมาณคุยเป็นละเนี่ยมาขันขี้อังอาก็ให้ที่ดูดีอุดกระเนี่ยจองกระไลอันตะตีกลางคลายกระเคกระสวนกีอังอาไม้ประมาณเนี่ยคุยเป็นกระไลสระสระมากิขันขี้ก็อังไลคุยกระดีอันอ้อมอยู่นานพันหมอเนี่ยจองกระไลขันขี้ยำเกกระสวนกีกลางคลายอังอาไม้ปอกเยี่ยมเอ็นอังไลคุยตุ่มแน่เมื่อคืนนั้นกระเกกระสวนปลักระจุยีไม้กระดีอยากจีกระอิมจุติไม้ชนกระเกกระสอนติลายก็สังผลกุยกระที่อยากจีกีกระสุมอควางคันขี้อังอาก็ให้กุยกระเลิกกระสุมขมุยขมเล็งตะติเฮพันหมอจุดจอประตอกระตึมกระจวยโซนกระปูนอควางควันปิหาปิหุนกีแขนขี้มอกคือกุยกระตุมสูงควันปิหาปิหุนกีปลักระจุยีควันแอ๊ะตะแสนปลายแขนขี้ก็ปูนที่โตกระตึมกระจวยติโซสังผลกุยกระเกกระสอนกีลายหอมหอมปมอสระสระมาแกอังอาก็ปุยจะเกขมุยขมเล็งปูนที่อยู่กันจอกระตึมจวยติปลักระเกกระสอนตะติกระขี้ลุยตังอาไตสงายปลักปูกลาลืมแขนขี้พุ่นกุยกระแต่ตีปลักระเดียกเดตติงสกายไม้รังราวกุยตีอเลียไปอเลียมักคือกุยกระติงรังราวนอแขนขี้ก้อนปีหาพุ่นกุยเร่งไปพุ่นที่ยาวกระยุ่มตีเจ้ากลาลืมอันเฮ စတန်ရာချစ်ချစ်ကနေကရမမြန်မာပလက်ရာကူတီတဂရမန်ဒီမိုကရေစီဆွန်ဆောင်ပွင့်ကွေကတီဟွေအေပမချွတ်ချောပပယူကန်ခီကောမိုက်ပပတော်ရန်ရောက်ခန်ကီအန်အာကောဆွန်ဆောင်ပွင့်ဒီကွေကရတုံဟူအေပလက်ရာယန်ကရယောက်ကဒတ်တီကရယန်ကရယောက်မိုက်ရာကဂျုံခန်ခီဆွန်ဆောင်ပွင့်ကွေကတီပူပေါင်အေဒီယူကန်ဂျောအင်ပမချွတ်ချောပလက်ရာမန်ပလက်ပရိုက်အမေရိကန်ပလက်ရာဆွေမန်တန်တာပမမာကိုရူဘီရူအာကဒအင်လေခိုင်အန်ကရခိလွေတငါတိုင်စငိုင်ခိုင်တဲ့ကလာလင်ပတင်ကနေကရလရ ோம் ကရခိရ ோம் အင်အာကောမိုင်းကရလကရအစုံတုံနေအဟပွန်ဒီယာအမယူနန်ပမောကွန်ပီဟောပီဟွန်ခွန်ဝီကန်ကီကောယောဒီကွေကနူကရဂျန်စွန်ကရဥဒကရကွေယမကွန်နန်ဖန်မောကွန်ပီမင်းမြန်မာမိုင်းအ ோம் မင်းအမေရိကန်မင်းပီထောင်ဆူကန်ခီပွန်ဒီจุงမိုင်းပီမိုင်းပွန်ဒီคำคือกากระประคำคือปีนออายุนัดพันหมอกระตึมกระจอยปลักระกุจีกระที่อยากจีส่วนก่อนไปหาไปโหนขันขี้อังอาก็ส่วนสังคุณต่อกีติไม้กระเมืองเมียนมาปนที่อยู่กันยกกระปูปองไม้ปลักระประกวยเป็นกลอมกีนอปนที่อายุนัดพันหมอกระราเฮงตังงาพันนมกระเปลือกที่ปล่อยสังคามไม้กระนุ่มครับเมืองปลักระเมียนมาอังอาก็ส่วนสังคุณกุยกระแดบเอติพันหมอก่อนไปหาไปโหนกระเมืองเมียนมาส่วนสังคุณเอวันส่วนประมอมมาส่วนสังปุนหมอกระปรุมนอกส่วนเอหรือกระปรกแยมเองกระปรวยสังคำแขนขี้ไม้อ้อมนุ่มคราก่อนปุยเมืองยามาของอุยคอมเลนส่วนสังปุนกวยกระฟารอมฟารีเอไม้ส่วนสังปุนกวยกระตูเกิดเอไม้ส่วนสังปุนกวยกระปรุมนอกเอไม้เรียงเรียงตีส่วนสังหมอกระปรกจงหอมส่วนปีประมอจุดจอบลักกระเมืองอเมริกันปุ่นที่อยู่กันจอกระรักก่อนส่วนเอตตีตลายเลือกไข่แอนบะมอกระดับวยสังคำออมบะมอหนุ่มเคราะห์เมืองเมียนมาส่วนสังพุนกวยกระจุกครีเอส่วนกระเอ็มยูประคราวตีกระส่วนสวีเอมอกระปมพอมส่วนเอออมอยู่นั้นกระนุกระเจนอย่างไอฟุนที่ยาวเมติงโกส่วนสังพุนกวยกระหมอมเอกระดับหนุ่มประคราวมาส่วนสังพุนที่ลีเอติมอวิปคราบแขนขี่พันหมอประสาส่วนสังพุนตัวเกิดไอปมพอมส่วนเอ็นไอจอดีตัวเกิดกากระเดาไว้สังครามนุ่มเคราะห์ตตีตะลายนอกเป่าที่โต๊ะยังราวกับเอยุนันตตีเฮสตันวิจิจิกันแน่พันหมอกระเดาเมืองเมียมาก้นพิฮาวพุนยาวติคำคือกะกระนูกระแจนไม้กระละกระหอมสิทธิ์ของอุยยามกุนนั้นประมาจุดจอตับแลนมันผู้สุขสักปุ่นที่อยู่กันจอกระปุ่นที่นายไม้ละทาปุ่นนายก้นพิฮาวพุนตรงวิปายปุ่นที่กุยกระยุมติประมาจัสติฟอมเมียมาปริกาลายสังอยู่นั้นกระเดาขีบปุ่นเกาหลีสังไงกระเดาไลฟ์สไตล์จัสติฟอร์มยามาคันคีปุ่นที่อยู่กันจอกระเต็มติร้องกลาลืมกระแตกกลาลืมกระดับเมืองยามาปุ่นเฮงไปปุ่นที่ยอกระยุงติกวนไปหาปุ่นยามากระดับปอกแย้มกระปุ่นเอกระคากระคีปมจุดจอตับแลนมันปุ่นที่ตีอควางอ่านไม้ปุ่นที่หุยที่ปุ่นปลีไม้เจ้าละทาปุ่นนายกวนไปหาผู้โหนเป่าได้ยุงตะงวยไปติดตะลายกระดาขี่ลุยตงานแต่สงายปลักกระอันตับแลนมันผู้ศึกษากันแน่ควรดิบละก่อนปุยหาไปหุ่นไม้พันในติชากาสตังเอ็นมอกระลักราคาส่วนก้อนปุยหาไปหุ่นตมแน่ราคาตะปอกตมตะปอกปุ่นที่ยาวส่วนสังปุ่นกุยกระติยักจีก่อนปุยหาไปหุ่นไม้จันสังปุ่นมอกระประราประซื้อส่วนกี่ปุ่นที่กุยกระกุคิวกันนออมอยู่นานพอหมอจุดจอตับแลนมันผู้ศึกษากระดาขี่ลุยตงานแต่สงายต้องหวยกระดาขี่ปุ่นก้าวติสงายปุ่นที่หวยติปุ่นติอุดวันปีหาผู้หนมาจากรูหลัดทาอาจจะเคลียราบอกไม้ปุ่ยผายปุ่นที่ยุ่งเจ้ากระดาตมไตนอกีให้กุยตะเสียผันกะมอคือเจ้าปุ่นกี้กลางนายติงตงวีบอกปุ่ยผายุ่งให้กุยเลียกะปลักระจุบจอบอยู่ตายอยู่เยอะอยู่อยากปลีกาลายสังอยู่นั้นสังเอ็นมอสตังประตอจุบจอบไปอยู่ไข่กระดาจากพังแองลูจิข้าวให้แยกไปกรองลายสังประกายแกไปกุยกระฟารอมฟารีไม้แกมอกระพลัดปุกรังส่วนปิดติดตะลายก็สไตล์ตีมาส่วนกุกกะดับวิเฮ
ดีกันอีกแล้วดีมากเลยเว้ย Radio NUG ရဲ့အစည်းအဝေးတွေကိုခေတ္တရေနားလိုက်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမ90 MHz ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ60 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆွတ်တောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။